ဇူလိုင်လ10ရက်နေ့ရက်စွဲနဲ့ထုတ်ပြန်တဲ့အမေရိကန်အမိငြိမ်လုံခြုံရေးဌာနရဲ့ကြေညာချက်အရဗီဇာပိတ်ပင်အရေးယူမှုအစီအစဉ်ကိုအမေရိကန်နိုင်ငံသားရေးဌာနနဲ့ပူးပေါင်းဆောင်ရွက်တာဖြစ်ပါတယ်။အဓိကမြန်မာဝန်ကြီးဌာနနှစ်ခုဖြစ်တဲ့အလုတ္တမလူဝင်မှုကြီးကြပ်ရေးနဲ့ပြည်သူ့အင်အားဝန်ကြီးဌာန၊နောက်ပြီးပြည်ထောင်စုဝန်ကြီးဌာန၊အဲဒီကလက်ရှိညွှန်ကြားရေးမှုချုပ်ယာဒုအဆင့်အပါအဝင်သူ့ရဲ့အထက်ဝန်ကြီးအဆင့်အထိအရာရှိကြီးအလုံးနဲ့သူတို့ရဲ့မိသားစုဝင်တွေကိုအလုတ်သဘောပဲဖြစ်ဖြစ်အလဲပတ်ပဲဖြစ်ဖြစ် B1 B2 non immigrant visa တွေကိုဇူလိုင်လ9ရက်နေ့ကစတင်ပြီးချွင်းချက်အကန့်အသတ်နဲ့ပိတ်ပင်အရေးယူလိုက်ကြောင်းကြေညာချက်မှာဖော်ပြထားပါတယ်မြန်မာနဲ့လာအိုစ်အစိုးရတွေဟာအမေရိကန်ကပြည်နှံတန်ပေးလိုက်တဲ့သူတို့နိုင်ငံသားတွေကိုပြန်ပြီးလက်ခံဖို့ငြင်းပယ်တာဒါမှမဟုတ်ခိုင်လုံတဲ့အကြောင်းပြချက်မပေးဘဲနှောက်နှေးနေတာစတဲ့အချက်တွေကြောင့်အရေးယူဖို့အမေရိကန်အမိမြေလုံခြုံရေးဌာနဝန်ကြီးChristian Nielsen ကနိုင်ငံတိုင်းဝန်ကြီး Mike Pompeo ကိုအကြောင်းကြားခဲ့တာဖြစ်တယ်လို့အင်္ဂါနေ့နှောင်းပိုင်းကထုတ်ပြန်တဲ့အမိမြေလုံခြုံရေးဌာနရဲ့ကြေညာချက်မှာဖော်ပြထားပါတယ်။ဒါနဲ့ပတ်သက်လို့နိုင်ငံတိုင်းဝန်ကြီးဌာနပြောခွင့်ရအမျိုးသမီးက VOA ကိုအခုလိုပြောပြပါတယ်။
The Department of State received notification under Section 243D.
မြန်မာနိုင်ငံရာဦးနိုင်ငံလို့နဲ့ပတ်သက်ပြီးအမိမြေလုံခြုံရေးဌာနထံကလူဝင်မှုကြီးကြပ်ရေးနဲ့နိုင်ငံသားအိတ်ဥပဒေပုံမှန်243ခါကြီးအရအမေရိကန်နိုင်ငံဂျာယီဌာနထံပေးပို့တဲ့ကြောင်းကြားစာကိုလက်ခံရရှိပါတယ်။အဲ့ဒီဥပဒေအရကိုယ်နိုင်ငံသားတွေကိုပြန်လက်ခံဖို့ရင်းဆိုတာဒါမှမဟုတ်အတိုင်းအဆမရှိကြံ့ကြံ့အောင်လုပ်တဲ့နိုင်ငံနဲ့ပတ်သက်လို့အမေရိကန်နိုင်ငံဂျာယီဌာနကအမိမြေလုံခြုံရေးဌာနကအကြောင်းကြားရပါတယ်။ကြောင်းကြားစာလက်ခံရရှိပြီးတဲ့နောက်နိုင်ငံခြားရေးဝန်ကြီးကအဲ့ဒီတက်ဆိုင်ရာနိုင်ငံမှာဘယ်ဗီဇာတမမှမဟုတ်ဗီဇာအလုံးထုတ်ပေးခြင်းကနေရပ်ဆိုင်းမှုတန်ယုံရဲ့ကောင်စစ်ဝင်အရာရှိတွေကိုအမိတ်ပေးရပါတယ်ဗီဇာကန့်သတ်မှုတွေကိုချမှတ်ရမှာရှောက်ထားသူတွေရဲ့ဘယ်အမျိုးအစားတွေပေါ်မှာကန့်သတ်မယ်ဆိုတာကိုနိုင်ငံခြားရေးဝန်ကြီးကဆုံးဖြတ်ရတာဖြစ်ပါတယ်
ဒါပြင်ရန်ကုန်နဲ့ဗီယန်ကျန်းမှာရှိတဲ့အမေရိကန်တန်ယုံတွေကိုလည်းနိုင်ငံတိုင်းဝန်ကြီးပွန်ပီယိုကညွှန်ကြားစာပေးပို့ထားတာနဲ့ပတ်သက်လို့အခုလိုရှင်းပြပါရစေ
The Secretary of State has ordered consular officers in Burma and Laos to implement visa restrictions effective July 9, 2018.
မြန်မာနိုင်ငံလာအိုနိုင်ငံမှာဗီဇာကန့်သတ်မှုတွေကို2018ဇူလိုင်လ9ရက်နေ့ကစလို့ချမှတ်ဖို့ကောင်စစ်ဝင်ရုံးအရာရှိတွေကိုနိုင်ငံတိုင်းဝန်ကြီးကအမိပေးထားပါတယ်နိုင်ငံတကာနိုင်ငံချင်းစီလိုက်လူဝင်မှုကြီးကြပ်ရေးနဲ့နိုင်ငံသားအဲ့ဥပဒေ243ကာကြီးရဗီဇာကန့်သတ်ခံရတဲ့လျှောက်ထားသူတွေရဲ့အမျိုးအစားတွေကိုနိုင်ငံခြားရေးဝန်ကြီးကအဆုံးဖြတ်ပေးရတာဖြစ်ပါတယ်။အမေရိကန်တန်ယုံဒါမှမဟုတ်ကောင်စစ်ဝင်ရုံးရဲ့လုပ်ငန်းတွေကတော့ဆက်ရှိသွားမှာဖြစ်ပါတယ်။ခုလိုဗီဇာကန့်သတ်မှုတွေဟာဗီဇာဆိုင်ငံချင်းခံရမှုမှာမပါဝင်တဲ့လူတွေရဲ့လျှောက်လွှာတွေကိုစီစစ်မှုအပါအဝင်တခြားကောင်စစ်ဝင်ရုံးလုပ်ငန်းတွေနဲ့မပတ်သက်ပါဘူး။
အမိပြေလုံခြုံရေးဌာနရဲ့ကြေညာချက်မှာလည်းအခုလိုအရေးယူမှုအတွက်နောက်ဆုံးဆုံးဖြတ်ချက်မချခင်အချိန်ထိမြန်မာနဲ့လာအိုစ်နှစ်နိုင်ငံအစိုးရတွေရဲ့အစစ်မြေတာဝန်ရှိပုဂ္ဂိုလ်တွေနဲ့အမေရိကန်အစိုးရကတန်တမာရေးအရာအပြန်အလှန်ဆွေးနွေးပြောဆိုကြိုးပမ်းခဲ့ကြောင်းဖော်ပြထားပါတယ်။ကိုယ့်ရဲ့နိုင်ငံသားတွေကိုပြန်ပြီးလက်ခံဖို့ခီးသွွားလက်မှတ် passport စာရာတွေကိုထုတ်ပေးဖို့ညင်းပယ်တဲ့နိုင်ငံတွေကြောင့်အမေရိကန်လွှတ်တော်ကပြဋ္ဌာန်းထားတဲ့လူဝင်မှုကြီးကြပ်ရေးနဲ့နိုင်ငံသားဥပဒေအရဆောင်ရွက်တဲ့အမေရိကန်အစိုးရရဲ့တင်းတင်းဒန်ခတ်အရေးယူမှုဟာအတိတ်ပဲကင်းမဲ့စေတယ်လို့လည်းအမိမီလုံခြုံရေးဌာနကပြောပါတယ်။ဒါအပြင်သူများနိုင်ငံမှာတင်းတင်းဒန်ပေးခံရတဲ့ကိုယ်နိုင်ငံသားတွေကိုပြန်ပြီးလက်ခံရမယ်ဆိုတဲ့နိုင်ငံတကာသဘောတူစာချုပ်ပါအချက်တွေကိုလည်းအဲ့ဒီနိုင်ငံတွေကချိုးဖောက်ရာရောက်တယ်လို့ဆိုပါတယ်။ဒါအပြင်ဇာဗီဒါနဲ့ဒေးဗစ်အမှုတွဲအပေါ်မှာနိုင်ငံတော်တရားရုံးချုပ်ရဲ့ဆုံးဖြတ်ချက်ကိုအခြေခံရမယ်ဆိုရင်ချင်းကျအနေငယ်ကလွဲပြီးလူ့ဖွဲ့စည်းအတွက် NDA ရှိသူတွေဒါမှမဟုတ်ထွက်ပြေးမဲ့ NDA ရှိသူတွေလို့ယူဆရတဲ့တရားမဝင်ရောက်ရှိနေတဲ့နိုင်ငံသားတွေအပါအဝင်ပြည်내တဲ့အမိန့်ချမှတ်ခံထားရတဲ့နိုင်ငံသားတွေအနေနဲ့ဘယ်အချိန်မှာသူတို့ပြန်ပို့ခံရမလဲဆိုတာကိုအသေးချာမသိဘူးဆိုရင်ဒီလူတွေကို၆လတဲ့ပို့ပြီးထိမ့်သိမ်းပိုင်ခွင့်မရှိဘူးဆိုတာပါဒါကြောင့် ICE ခေါ် American လူဝင်မှုနဲ့အခွန်ကြီးကြပ်ရေးဌာနအနေနဲ့ရာဇဝတ်ကျူးလွန်သူအန္တရာယ်ရှိသူတွေကိုပြန်ပြီးလွှတ်ပေးနေရကြောင်းအမိမြေလုံခြုံရေးဌာနရဲ့ထုတ်ပြန်ချက်မှာဖော်ပြထားပါတယ်။သမ္မတဒေါ်နယ်ထရမ့်အစိုးရလက်ထက်မှာပြည်နှံတန်ပေးမှုကိုအရင်အစိုးရတွေထက်ပိုပြီးချမှတ်လှုပ်ဆောင်လာတာတွေ့ရကြောင်းမြန်မာ American လူမှုရေးအသင်း BACI ဥက္ကဋ္ဌဒေါက်တာရိုဒင်းဂါက VOA ကိုပြောပါတယ်
။ကျွန်တော်တို့2010အထိလောက်အထိကကျွန်တော်ဗမာပြည်သားတွေပမာပြောင်းဖို့ခံရတယ်ဆိုတာမရှိတဲ့လောက်ပဲတယောက်နှစ်ယောက်ပေါ့လေအမှုရေးဆေးဝါးနဲ့အခါသုံးခါ အဖမ်းခံရတဲ့လူမျိုးကိုပြန်ပို့တာရှိတယ်အခုကျတော့အဲ့မူဗီကားမောင်းတာတစ်ခါနှစ်ခါဖမ်းခံရရုံနဲ့အဲ့ဒါဗမာပြည်ပြန်ပို့ဖို့အရေးယူခံရတဲ့အားမျိုးတွေရှိလာတယ်အဲ့ဒီ2018 February လထဲမှာဆိုလို့ရှိရင်ဒီမြန်မာတန်ကျုံ Washington DC ရဲ့ကြော်ကြချက်ရလူ30ကျော်လောက်အမေရိကန်ပြည်ထောင်စုကနေဗမာပြည်ပြန်ပို့ဖို့စီရင်ပေးထားတာရှိတယ်
အမေရိကန်ပြည်ထောင်စုမှာပြည်နှင်တန်ပေးခံရတဲ့မြန်မာနဲ့လာအိုစ်နိုင်ငံသားတွေကိုအမေရိကန်အစိုးရကပြန်ပြီးလွှတ်ပေးနေရတဲ့အထက်မှာရာဇဝတ်မှုကြီးကြီးမားမားကျူးလွန်သူတွေတောင်ပါဝင်နေကြောင်းအမိမြေလုံခြုံရေးဌာနရဲ့ကြေညာချက်မှာရေးသားထားပါတယ်ရှင်။